ယူကရိန်းနိုင်ငံအရှေ့ဘက်ဝေဟင်မှာမလေးရှားခီးတဲ့တင် MH17 ကို2014ခုနှစ်ကပစ်ချခဲ့တဲ့ရုရှားမစ်ဆိုင်းဒုံးစနစ်ကိုအသုံးပြုဖို့အတွက်ရုရှားသမ္မတဗလာဒီမာပူတင်ကခွင့်ပြုခဲ့ကြောင်းခိုင်မာတဲ့အထောက်အထားတွေတွဲရှိထားကြောင်းနိုင်ငံတကာရှင်းနေတွေကပြောလိုက်ပါတယ်။ဒါပေမဲ့လည်းရုရှားသမ္မတနဲ့အစိုးရတာဝန်ရှိသူတွေအပေါ်ရာဇဝတ်ကြောင်းအရာအရေးယူနိုင်လောက်အောင်ခိုင်လုံတဲ့အထောက်အထားတော့မရှိကြောင်းနဲ့နောက်ထပ်အရေးယူတာတွေဆက်မလုပ်တော့ဘဲစုံစမ်းစစ်ဆေးမှုတွေအဆုံးသတ်မဲ့အကြောင်းတရားလိုရှင်းနေတွေကပြောပါတယ်။ခရီးသည်298ဦးသေဆုံးခဲ့တဲ့မလေးရှားလေယာဉ်ကိုပစ်ချတဲ့အထက်မှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ရုရှားအစိုးရကတော့ညင်းပယ်ထားပါတယ်။မှနှစ်2022နိုဝင်ဘာလကနယ်သာလန်နိုင်ငံသဟိတ်မြို့နိုင်ငံတကာတရားရုံးကနေအဲ့ဒီမလေးရှားအရက်ဖက်ခီးတဲ့တင်လေယာဉ်ယူကရိန်းနိုင်ငံအရှေ့ပိုင်းဖြတ်ကျော်ခဲ့စဉ်မှာပြစ်ချခဲ့တဲ့အမှုနဲ့ပတ်သက်ပြီးရုရှားထောက်လှမ်းရေးဟောင်းနှစ်ယောက်ကိုသူတို့ကိုမြုပ်မစ်ဆိုင်းဒုံးစနစ်တွေအသုံးပြုအောင်အကူအညီပေးတဲ့ရုရှားလိုလားသူယူကရိန်းခွဲထွက်ရေးခေါင်းဆောင်တဦးကိုမျက်ကွယ်မှာပြစ်ဒဏ်စီရင်ချက်ချမှတ်ထားပါတယ်။ယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားက2014ခုနှစ်မှာသိမ်းယူခဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလည်းရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေကယူကရိန်းအစိုးရကိုလိုက်နက်ကင်တိုက်ခိုက်ခဲ့ကြပါတယ်ခင်ဗျာ။